တင်တော်ဝင်းမင်ပါမြန်မာနိုင်ငံအမြင့်ဆုံးသံဃာအဖွဲ့အစည်းကြီးကရွေးကောက်ပွဲအပြီးဖြစ်နေတဲ့အခြေအနေတွေပေါ်ရဟန်းရှင်လူပြည်သူပေါင်းစိုးရိမ်ကြောက်ကြနှလုံးစေဝံမအေးဖြစ်နေရတယ်လို့မနေ့ကထူးထူးခြားခြားမေတ္တာရက်ခံချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတော်သံဃာမဟာနာကအဖွဲ့ဥက္ကဋ္ဌအပါအဝင်နိုင်ငံတော်ကဆရာတော်ကြီးတွေကအစိုးရတက်မတော်နဲ့ပါတီတွေအားလုံးရွေးကောက်ပွဲအပြီးငင်းခုန်မနေပဲဆက်ဆက်ဖြစ်ရှင်းဖို့မေတ္တာရက်ခံလိုက်တာကလက်ရှိနိုင်ငံရေးတင်းမာမှုပေါ်အထောက်အကူပြုနိုင်တယ်လို့အစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုပါတယ်ဒီဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ထွက်ပေါ်လာပုံကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးရုံးညွှန်ကြားရေးမှုဦးအောင်ဆောင်းဝင်းကဟော
ဆရာကဒီနေ့ကနေလာအွန်လိုင်းနဲ့ဆီဝေးလုပ်ပြီးတော့ဆရာတော်ကြီးကအခုဒီနေ့ဒီကရက်ခံချက်လေးထုတ်လိုက်ကြပါခင်ဗျာဆရာတော်ကြီးရဲ့ကြားချက်မှာအတော်လုံးမိကြားချက်ကိုအပြည့်စုံဖော်ပြထားပါတယ်ခင်ဗျာကျွန်တော်တို့သတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်ဒီသတင်းမှာလည်းပါပါမယ်ခင်ဗျာအများကြီးကညီမအဖွဲ့ကသတင်းမှာလည်းပါတော့လို့ခင်ဗျာ
ဒီထုတ်ပြန်ချက်ကို NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကလည်း
အကောင်းတဲ့လက္ခဏာပါပဲကျွန်တော်တို့ကတော့ညီနိုင်ဆွေးနွေးခြင်းကအကောင်းဆုံးပဲဒီစဥ်ပဒေနီဥ်ပဒေကိုကျွန်တော်တို့ကဒီအတိုင်းသွားမယ်လို့ပြောတယ်တစ်ဖက်ကတော့ဥပဒေကိုမလိုက်နာနိုင်ဖြတ်ပြင်မယ်လို့ပြောတယ်ဆိုတော့ဆရာတော်ကြီးတွေရဲ့ဆုံးမဟာအင်တန်ကိုထိရောက်တယ်လို့ပြောခြင်းပါအ
ဲ့ဒီတော့လက်ရှိတက်မတော်နဲ့အစိုးရနှစ်ဖက်တင်းမာနေချိန်မှာဒီအစိုးရကခန့်ထားတဲ့အမြင့်ဆုံးသံဃာအဖွဲ့စည်းရဲ့မြစ်တာရက်ခံချက်ကနှစ်ဖက်လုံးကိုတည်ရမှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
တည်ရမှုရှိပါတယ်သူပြင်ကျွန်တော်တို့သံဃာတော်ကြီးတွေဖြစ်နိုင်တွေနိုင်ငံရေးမှာမပါပဲရှောင်းထက်တဲ့သဘောရှိတယ်လေလောကီရေးတွေဖြစ်တယ်ဆိုပြီးတော့အခုကဆရာတော်ကြီးတွေအင်တန်ကိုစိတ်ပူဟန်လို့အခုလိုစာထုတ်တယ်လို့ပဲထင်ပါတယ်နှစ်ဖက်ကောင်းတော့ဒီကဒီစေစားညီနိုင်ပြီးအပြေရှားဖို့အတွက်စဉ်းစားလာကြမယ်လှုပ်ဆောင်လာကြမယ်လို့ပြောလင်ပါတယ်
ဒီနေရာမှာဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ထဲမှာပဲထိတ်ဆုံးကနေကိုဗစ်ဒဏ်ပြည်သူတွေခါးစည်းခံရတာကိုအလေးပေးပြောခဲ့တဲ့အပေါ်ဒေါက်တာမျိုးညွန့်ကဆက်ပြီး
ပြည်သူတွေကကိုဗစ် -19 ကိုနှစ်လုံးပေါအောင်ခါးစည်းခံရတာပါအဲတော့နိုင်ငံကြီးအရာလေနော်မျှော်လင့်ချက်တည်ရမယ်နောက်ကိုဗစ်အလုံးကာလမှာလည်းစီးပွားရေးမှာပြန်လည်နလန်ထူလာနိုင်မယ်ဆိုတဲ့မျှော်လင့်ချက်မှာအခုလိုနော်နိုင်ငံကြီးအရာဒီတင်မာမှုတွေပေါ်လာတဲ့အခါမှာပြည်သူတွေအတွက်အင်မတန်ကိုစိတ်တော်ခါရောက်ရဆိုတာလေအင်မတန်ပဲမှန်ပါတယ်ခင်ဗျအ
ဲ့ဒီတော့နှစ်ဖက်တွေ့ဆုံညှိနှိုင်းလာခဲ့ရင်ဘလို့မျှော်လင့်ချက်တွေစိုးရိမ်မှုတွေရှိပါလဲလို့မေးရမှာဒေါက်တာမျိုးညွန့်က
တစ်ဖက်မှာတော့ရှိတာပေါ့တောင်းဆိုချက်တွေကဥပဒေကိုလွန်ဆန်တဲ့တောင်းဆိုချက်မျိုးဖြစ်မှာတော့ကျွန်တော်တို့စိုးရိမ်ပါတယ်ပြောင်းစုရွေးကောက်ပွဲကော်မရှင်ကထုတ်ထားတယ်လေဒီမဲ့ဆန္ဒရှင်များရဲ့ဒီသဘောဆန္ဒကိုအပေးယူစေစားညှိနှိုင်းလို့မရဘူးအပေးယူလုပ်လို့ရတဲ့နေရာတိုင်းမှာတော့ညှိနှိုင်းဆွေးနွေးဖို့အစဉ်မရှိပါဘူး
ဒီနေရာမှာအခုအဓိကတက်မတော်ဘက်ကတောင်းဆိုထားတဲ့မဲဆွေးမှားရွေးနေမှုပေါ် UEC ပြည်တော်စုရွေးကောက်ပွဲကော်မရှင်စီးရင်နဲ့တိုက်ဆိုင်စစ်ဆေးဖို့အတွက်ရောဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
ဘာလို့ပြည်လည်နိုင်ပါလဲဘာလို့ဆိုတော့တက်မတော်ရဲ့ဆွဆွဲချက်တွေကလည်းခိုင်လုံနဲ့ပြည်ကြကြအချက်လက်တွေမပါဘူးလို့ကျွန်တော်တို့မြင်နေခင်ဗျာကောင်းစဉ်ကဒီမဲမတမာမှုပြုနိုင်တော့ဆိုတာဒီ possibility နဲ့သူကဆွဲထားတာတကယ်ဖြစ်ခဲ့လားလို့သတင်းတော့တရားမေးတယ်မြေပြင်မှာတော့ဒီတိုင်းပဲလားဆိုသူအာမမခံနိုင်ဘူးလေ
ဒီပေါ်အသေးစိတ်ဖြစ်တဲ့ပုံကိုဆက်မေးရမှာဒေါက်တာမျိုးညွန့်ကဆက်ပြီး
ဥပမာဆိုတော့ UEC ကနောက်ဆုံးထုတ်ပြန်ချက်မှာအခုတက်မတော်ကအသုံးပြုတဲ့မဲစီးရင်နေရာနောက်ဆုံးစီးရင်မဟုတ်ဘူးဆိုတော့တက်မတော်ကဒါနောက်ဆုံးစီးရင်မဲဆန္ဒနဲ့40ဆိုပြီးထုတ်လိုက်တယ်အဲ့တော့အနည်းဆုံးအဲ့ဒီနောက်ဆုံးစီးရင်40ကိုတော့သူပြန်ရှင်းနေတယ်လို့ထင်တယ်အဲ့ဒီထို့သောရှင်းနေတယ်လို့တိုက်ရိုက်ပြောလိုက်ရင်ကျွန်တော်တို့ပါတီရဲ့ voice ဖြစ်သွားမယ်ကျွန်တော်ကဒါမျိုးကကျွန်တော် CC meeting ပြီးမှထုတ်လို့ရတာအဲ့တော့ spokesperson တူတဲ့အနေနဲ့ကြတော့ဒီလိုဆိုရင်လည်းဖြစ်နိုင်ပါတယ်လက်ခံနိုင်ပါတယ်တော့ပဲကျွန်တော်တို့ hint ပဲပေးထားတယ်
တကယ်တော့အခုတက်မတော်ဘက်က message မှားပြမှုဖြည့်ရှင်းပေးရေးပြဿနာကလာမဲ့တင်းလာလွတ်တော်တဲ့ခေါ်ခံလေးမှာပိုပြင်းထန်လာပြီးအနာမသိမ့်ဘူးလို့တက်မတော်ဘက်ကမပြောနိုင်ကြောင်းနဲ့ဖွဲ့စည်းပုံမှာဖြတ်နိုင်ကြောင်းပြောလာတဲ့အချိန်မှာပြည်တွင်းရွေးကောက်ပွဲလေးလာရေးအဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်တွေပါဝင်နိုင်ငံတကာဘက်ကလည်းစိုးရိမ်တကြီးစင်ညာချက်တွေထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ